SBS.
This is SBS Radio.
ဇန်နဝါရီလ16ရက်နေ့ညနေပိုင်းကအင်းစင်မြို့နယ်ဖော့ကန်စီအနီးမှာဇီယောင်ချနေတဲ့နေရာကိစ္စနဲ့ပတ်သက်လို့စကားများရန်ဖြစ်ကြရမှာထီယောင်ချသူအသက်26နှစ်အရွယ်မွေးရပါလက်တစ်ဖက်မတန်ဆွမ်းသူကိုရဲရင်နိုင်ကိုအုပ်စုဖွဲ့ရိုက်နှက်ခဲ့မှုကြောင့်အင်းစင်စီယုံမှာအတွင်းလုနာဖြစ်ကုသမှုခံယူနေခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့ဖြစ်စဉ်အချင်းချုပ်ကိုကာယကံရှိကိုရဲရင်နိုင်ကအခုလိုပဲရှင်းပြခဲ့ပါတယ
်။ဖြစ်စဉ်လေးပြောရမယ်ဆိုတော့နေရာအလူခံတဲ့သဘောပေါ့။အဲ့လိုသဘောမျိုးရောက်လာတယ်။ဘယ်လိုမျိုးလဲဆိုတော့ဟောနေရာမလွတ်တဲ့ဟာမှာတိုးတွေကကြောနေရာမှာရောက်နေရောက်တော့အာကြောလဲတိုးနေရာမလွတ်ဆိုတော့နင်းတဲ့ကားနာမှာကတ်တာကတ်ပြီးရောက်တာအာတိုးကောက်ထိတယ်ဆိုပြီးတိုးကောက်ကတ်လို့ကွယ်နေတယ်ဆိုပြီးကျွန်တော်နောက်ဆုတ်ခိုင်းတာအာတူတာအာဖြစ်တာကတော့ညပဲညနေတုန်းကတော့ဘာမှမဖြစ်ဘူးအာညပဲ9နိုင်ကျော်မှာဖြစ်တာတူတာကလာပြီးကျွန်တော်ကကွယ်နေရွာဖြစ်တယ်ဆိုပြီးအမှမကွယ်တာမဟုတ်ကတ်ထားမှရတယ်မကတ်လို့ရှိရင်ကြောကကောက်ကိုနောက်ဆုတ်လို့ရှိရင်နောက်ကဆိုင်ကြီးပြည်သူလုံးဆိုင်ကြီးပိတ်သွားပြီဖြစ်တယ်အဲတူတာကမချင်းနဲ့ကျွန်တော်အဲလိုခဲနဲ့ပေါက်တာလို့ပါလို့သူ့မိကခဲလမ်းပေးတယ်အပေါ့လုတ်တယ်အာဖြစ်တော့အာပြည်ပြောကာနစီပေါင်းလူကြီးကလည်းစင်ချတာကာနစီပေါင်း900လောက်ရှိနောက်900လောက်မှဘာဘာလို့ဖြစ်ရလဲဆိုတော့ကျော်လည်းမသိဘူးအာရိုက်တိုင်းပါလည်းမသိလို့ဂျာမှန်းပြီးသွားတော့အဲဘာပေါ့တူတာနဲ့တိုင်းနဲ့တားငယ်ရဲ့အဝီဒီဟောပေါ့တူမီအောက်ဖန်းကျော်တို့တယောက်ကတော့ဘာလို့လဲဆိုတော့ကျွန်တော်မမှန်မိလားအဲ့အဲ့လောက်ပ
ါမောင်လေးကိုတစ်ချက်မေးချင်တယ်ဘယ်နှတန်းကြီးမောင်လေးတန်းပညာသင်ခဲ့လဲဟိုဒီမတန်ဆွမ်းအဖွဲ့ချုပ်နဲ့ဘယ်လိုဟိုဘယ်လိုဆက်နွယ်မှုရှိလဲပေါ့
ဘယ်လိုဆက်နွယ်မှုဆိုကျွန်တော်ကအတန်းက10တန်းထိပဲသင်ခဲ့
တ
ယ်မယန်းကိုမယန်းကိုအထက်ကတည်းမယန်းကိုမှာအဲ10တန်းထိကျော်ဆက်သင်ခဲ့တယ်စတဲ့တော့ကြားရတဲ့မှာကျွန်တော်ကအဲမတန်ဆွမ်းဆိုတာရှိတယ်ဆိုတော့ကိုလည်းမတန်ဆွမ်းနောက်ပြီးအမေကလည်းကုမ္ပဏီဒီနေ့ပါတော်တက်ကြီးဒီနေ့ပါဟိုရှိတယ်ကောင်းတယ်ဆိုပြီးကြအကျော်လည်းကုမ္ပဏီကျော်လည်းအဲ့ဒီမှာကုမ္ပဏီစိတ်ဝင်စားတဲ့လူဆိုတော့အကျော်လည်းတော်တက်အဲ့လောက်ပဲအားနဲ့ကျော်ဘုန်းနဲ့တည်သွားကြဆက်ဆက်နေသားလာပေါ့အဲ့လို
ဟိုကလေအခုဒီထီမယောင်းငင်တော့ကဘာလုပ်ခဲ့လဲ
ထီမယောင်းငင်တော့ကကျွန်တော်ပါမှာတက်ခွဲကမှာဒီတော့ဘောတနည်းကျော်ဟောအဲ့လောက်လုတ်ခဲ့ဘူးအလုံးလုတ်ခဲ့ဘူးတက်ခွဲကမ်းတက်ခွဲကမ်းမှာဒီဟောဘောတွေးပါရေပို့တာတော့ဘောလုတ်ခဲ့ဘူးအဲ့လောက်ဟော
ဝိုင်းရိုက်နဲ့ခံရပြီးတဲ့နောက်မှာဇေယုံကိုရောက်ရှိခဲ့ပြီးတော့မတန်ဆွမ်းသူများအဖွဲ့ချုပ်ရဲ့အကူအညီရရှိခဲ့တာတွေနဲ့ပတ်သက်လို့ကိုရဲရင်နိုင်ရဲ့မိခင်ဒေါ်ရင်ရင်တွေကအခုလိုပဲပြောပြခဲ့ပါတယ
်သူဆိုတော့အန်တီကိုဦးရဲ့ဦးလောင်ဝင်းကလာပြောတော့မှပဲအန်တီကသိရတိတဲ့အခါကျတော့အန်တီကပြေးလိုက်လာတာပေါ့အဲအန်တီဟိုကတော်တော်ဆေးရုံရောက်နေတယ်ပေါ့ဆေးခန်းရောက်နေတယ်တဲ့သူကခေါင်းနဲ့နဲ့ပွဲသွားတဲ့ချင်းနဲ့အဲ့လက်လောက်ပဲပြောတယ်တကယ်တော့သူတို့ဇေယုံနဲ့နောက်ရောက်တဲ့အခါအန်တီပြေးလိုက်ချလာတဲ့အခါအန်တီတို့အိမ်ထဲကတော့အဲ့နေရာတော်တော်ဝေးတယ်လေကန္နမတိုင်တမတိုင်ကျော်စလောက်ဝေးတာဟုတ်အန်တီကပြေးချလာတဲ့အခါသူကဆေးရုံကိုသွားပြီအဲဆေးရုံလည်းရောက်လေရောက်ပေါ့ဟာတွေးတယ်ကရေချိုးထားတဲ့အတိုင်းပဲအဲ့ဒီဓာခွဲခန်းရှိမှာပဲတမန်ရိုက်တဲ့အခန်းရှိမှာပဲတော်တော့ကလေးဆိုင်လာစကားတောင်မပြောနိုင်ဘူးပေါင်းလို့မလို့လေအဲနဲ့အန်ဒီလည်းစိတ်မကောင်းဖြစ်ပြီးတော့အန်ဒီလည်းတော်တော်ငိုချမိတာပေါ့ဟောအန်နဲ့အဲ့လိုပဲသူ့ကိုလည်းပြီးလဲပြီးတော့ဓာတ်မှန်ခန်းနေပါလေရိုက်လို့ပြီးတာနဲ့အန်ဒီတို့ကသူတို့လူနာခန်းကိုပို့တယ်ပို့တဲ့အချိန်မှာပဲသူ့အမေတို့ကရောက်လာပြီးတော့အန်ဒီတို့တရားမစွဲဖို့နော်သူတို့ဆေးကုပေးမယ်ပေါ့အဲ့လိုမျိုးဆိုပြီးရောက်လာတယ်ရောက်လာတော့အန်ဒီကပြောလိုက်တယ်ဒီတရားစွဲဆေးမကုဆေးကုပေးရင်ပေးုံတင်ပဲလားတော့ခေါင်းကလည်းဟိုကမနေ့ကဒံရီရတာပြီလက်တစ်ချောင်းကလည်းဘလို့အချင်းမျိုးရှိမှလည်းမသိဘူးလို့အဲကြောင့်အန်တီတို့ကိုဒီလောက်နဲ့ပဲအန်တီတို့ကဘလို့လုံးကျင်းနေပြီဆက်လက်မှတ်ထိုးပေးရမှာလေလို့အဲ့လိုမျိုးအမှန်ကတော့သူတို့ကဟိုအန်တီတို့ကူညီရှင်လို့တော့မဟုတ်ပါဘူးပေါ့နော်အမှန်ကတော့အမှုဝင်ဖို့အတွက်ပဲသူတို့ကအဲ့ဒါအတွက်ပဲလာတယ်ဟိုယထာကားတိုက်ရွာလို့ဆံကယ်တိုက်ရွာလို့ဆိုတော့အမှုဝင်တယ်ဆိုလို့ဟုတ်ဘူးလို့တော့ဒေါသအလျောက်လုပ်လိုက်တဲ့ဟာကြီးကအန်တီတို့ကဖြစ်ဖို့ကခက်တယ်ပေါ့နော်အဲ့လိုမျိုးဆိုရတဲ့အခါကျတော့အန်တီကအဲ့ကဲနေပါလိစီတော့သူတို့ကိုအဲ့လိုမျိုးမေးတဲ့အခါသူတို့ကဘာမှဆက်မပြောတော့ဘူးအန်တီကိုလည်းလက်မှတ်ထိုးဖို့အတွက်ကိုမတိုက်တွန်းရဲတော့ဘူးပေါ့နော်သူတို့လည်းပြန်သွားရဲအန်တီလည်းတာလူလာစီပဲပြန်တက်လာတယ်အန်တီလည်းအဲ့လိုပဲအဲ့ဒါနဲ့ရဲကိုပဲအကြောင်းကြားလိုက်ရတာပေါ့ရဲအကြောင်းကြားလိုက်တယ်မှုတော့မဖွင့်သေးဘူးအမှုဖွင့်သူဆိုတာသူတို့ကအမှုမဖွင့်နဲ့ဆိုတဲ့စကားကိုလာပြောတဲ့တူကြောင့်အန်တီကအမှုမဖွင့်ရဲသေးရနောက်ထပ်သူတို့တွေဘာတွေများလာပြီးကမ်းလှမ်းမလဲပေါ့နော်အဲ့လိုမျိုးဆိုရခါ သူတို့ကကမ်းလှမ်းမှုမရှိဘူးမရှိတော့ရက်ွက်ယုံအနေနဲ့ပေါ့နော်ဟိုရက်ွက်ယုံမှာအန်ဒီတို့ကပဲဟိုဆော်ပြီးတော့တခါညှိဖို့အတွက်တွားကြည့်တဲ့အခါလဲဘလို့မှကိုညှိလို့မရတော့သူ့အမလုပ်တဲ့လူကတရားဆွဲလိုက်ပါတဲ့ကျမတို့ကဒီလိုအမတို့ကမ်းလှမ်းချက်ကိုလည်းလက်မခံနိုင်တဲ့အတွက်တရားဆွဲလိုက်ပါဆိုတာသူကတရားဆွဲလိုက်တာပါတဲ့ဒီမှာလည်းကျွန်တော်တို့အန်ဒီအချောင်းချားမှပဲသူတို့သိတာကိုအန်ဒီတို့ကတွားပြီးအဲ့ဒီလူကြီးတွေကိုအန်ဒီတို့ကဟိုဒီမှာရဲစခန်းတိုင်တဲ့အချိန်မှာတော့ရဲစခန်းမှာတော့ဘယ်လိုလဲဆိုတော့ဟိုတိုက်ပြီးတော့အမှုကချစ်ချရာဖြစ်မှာမဟုတ်ဘူးလို့အန်ဒီကယူဆတဲ့အတွက်ကြောင့်ဆရာကြီးတွေကိုလည်းအကျိုးအကြောင်းပြောပြတယ်။တာကလည်းအေဂျင်မှာကွန်ပျူတာတက်ဖို့တဲ့အခါကျတော့အာကုန်မှုကပိုရသွားပါဘို့လေ။သူတို့ကလည်းအများကြီးကူညီကြပါတယ်ဆရာကြီးတွေကလည်းအန်မှာဆရာကြီးကသိကြအန်ဒီအချောင်းချားတော့မှပဲသိတာအန်ဒီတိုင်တော့မှပဲသိကြပေါ့ပထမတော့သူတို့လည်းမသိပါဘူး။အဲ့လိုမှမတန်ဆောင်ရသေးတာသိကြတဲ့အခါသူတို့ကဖြစ်ဖြစ်မှမလုပ်ပေးပါလေ။ဒါကြောင့်ရှင်မွေတွေရောပါတယ်အကုန်လုံးအစအစအရာလုပ်ပေးတာပေါ့တမီးရဲ့အဲ့လိုမျိုးပဲ
။အခုဒါဆိုလို့ရှိရင်ဒီကျူးလွန်တဲ့သူတွေဘက်တွေကိုဟိုဥပဒေအကြောင်းအရာပဲတွားကြမယ်ပေါ့။အ
ဲဥပဒေအကြောင်းအရာပဲတွားမယ်ပေါ့နော်။အဲ့လိုမျိုးတော့ဟိုစိတ်ထဲမှာတော့ထင်တာပေါ့။ဒါပေမဲ့သူတို့ဘက်ကအရန်ကြီးပေါ့လေ။ဟိုကျွန်တော်တို့ဒီလိုကဒီလိုမျိုးမှားသွားပါတယ်လို့ဘာလို့တောင်းပန်ရှင်းရှင်းတော့လဲအန်ဒီတို့ကဗုဒ္ဓဘာသာတွေဆိုတော့သိတဲ့အတိုင်းပေါ့နော်နည်းနည်းတော့ဟိုတယောက်တယောက်ကမြန်မာလူမျိုးတွေရဲ့စိတ်ဓာတ်ကသိတဲ့အတိုင်းပဲတမီးရဲ့ဟိုပြည်သားတွေလည်းပြီးစေတော့ဆိုတဲ့စိတ်နဲ့တော့ရှိမှာပေါ့ဒါပေမဲ့သူတို့ဘက်ကလည်းဘာမှတော့မပြောသေးတဲ့အတွက်ကြောင့်လဲအန်ဒီတို့ကဒီတရားဥပဒေအတိုင်းတော့တွန်းနေတော့မှတွန်းနေရမှာပေါ့နော်အဲ့လိုပဲလူဆောင်နေတာ
ဆက်လက်ပြီးမိခင်ကအခုလိုမတန်ဆန်းသားအငယ်ရဲ့ဈေးရောက်ကျွေးနေတာကိုမိခွေနေရတဲ့အကြောင်းနဲ့အခုလိုဖြစ်ခဲ့တဲ့အပေါ်ကိုအများစွာစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောကြခဲ့ပါတယ
်။အဘောသားအတော်နဲ့ပဲအန်ဒီကမိခွေသားမိနေတော့အဲ့မှာဖောက်ကမှာပဲနေကြတယ်။အမေသူ့ကိုအောက်ွေးရတာပေါ့အန်ဒီမှာအင်ထောင်မရှိဘူးသူခလေးဘွားကလည်းအင်ထောင်ကကွဲသွားတယ်ပြီးတော့တခါနောက်တစ်ချိန်ကျတော့တည်သွားတယ်ပေါ့အဲ့ဒါနဲ့ပဲဟိုသူ့အသက်26နှစ်ကြီးသူရှစ်လသားကလေးကကွဲသွားတယ်ကွဲသွားပြီးတော့သူ16ဟိုပါ10နှစ်တောင်မှတည်သွားတယ်သူတည်သွားတာဆိုရင်16နှစ်ရှိပြီပေါ့သူ10နှစ်လောက်မှသူဖေဆုံးသွားတယ်ဟိုစိတ်ထဲမှာတော့တမီးရဲ့ဘလို့မှတော့မကောင်းဘူးပေါ့နော်နောက်ပြီးတစ်ခါตาလေးအဲ့လိုဖြစ်တဲ့အခါကျတော့ကိုယ်ရက်ွက်တွေအပေါ်မှာလည်းအန်ဒီကရှက်မိတာပေါ့နော်ဟိုအဲ့လိုမဖြစ်တင်တဲ့ကိစ္စတွေကိုဖြစ်ရတယ်ဆိုတော့ဟိုဒီ holy တကြော်လဲဖြစ်ရတယ်အကြောင်းပေါ်မှာလည်းအန်ဒီတော်တော်လေးကိုစိတ်မှာလည်းစိတ်မကောင်းဖြစ်ရတယ်ပေါ့ဒါမဲ့နောက်ပြီးတခါလဲဘယ်လိုလဲဆိုတော့ဒီမိခင်နိုင်မိခင်နိုင်လေးပေါ့နော်အဲ့လိုမတန်ဆောင်းမွေးထားတဲ့မိခင်နိုင်နေရာလဲအဲ့လိုမျိုးတွေမခံစားရပါစေနဲ့ပြီးတော့တခါဒီမတန်ဆောင်းတဲ့ခလေးလေးတွေပေါ်မှာတန်ဆောင်းတဲ့လူငယ်လေးတွေကလည်းအနိုင်မကျင့်ဘူးပေါ့နော်အနိုင်ကျင့်မှုမခံရပါစေနဲ့လို့ပဲအဲ့လိုပဲဆုတောင်းတာပေါ့မြန်မာနိုင်ငံနေမကလို့ကဘာပေါ်မှာရှိနေတဲ့အကုန်လုံးသောဒီမတန်ဆောင်းလူငယ်လေးတွေခလေးလေးတွေမတန်ဆောင်းတဲ့လူကြီးလူငယ်ပေါ့နော်အဲ့လိုမျိုးတွေပေါ်မှာအဲ့လိုကိုညီဖေးမဖို့အတွက်ပဲအန်ဒီကအဲ့လိုမျိုးတွေကိုစိတ်ထဲမှာတိုက်တွန်းခြင်းပါလေ
မတန်ဆန်းသူတူကိုကြံလက်တစ်ဖက်ပါကျူအောင်ရိုက်နှက်ခဲ့တဲ့သူတွေကိုရာဇသက်ကြီးဥပဒေပုံမှန်များအရာမတန်ဆန်းသူများရဲ့ဥပဒေအခွင့်အရေးဥပဒေများနဲ့တရားစွဲဆိုမယ်လို့မတန်ဆန်းသူများအဖွဲ့ချုပ်ကတရင်သာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အခုဆိုရင်ကိုရဲရင်နိုင်ဟာအင်းစီစီယုံမှာအတင်းလူနာဖြစ်ဆေးကုသမှုခံယူနေခဲ့ပြီးဥကောင်းပေါက်ပြဲတန်ရာလက်ကျိုးထားတဲ့အတွက်ကြောင့်စတီယိုထည့်ထားရတယ်လို့သိရပါတယ်။မတန်ဆွမ်းသူများရဲ့အခွင့်အရေးဥပဒေပုံမှန်89ခါဝေးမှာမတန်ဆွမ်းသူတွေကိုနိုင်တက်စီနှင်းခြင်းအကြမ်းဖက်ခြင်းတလွဲအုံပြုခြင်းအာရမအလုတ်ခိုင်းစေခြင်းမပြုရဟုပါရှိပြီးတော့ပုံမှန်82မှာ89ပုံမှန်89ပါတမ်းမြင့်ချက်တရရက်ကိုဖောက်ဖြက်ကြောင်းပြမှုထင်ရှားစီရင်ခြင်းခံရလျင်ထိုသူကိုတစ်နှစ်ထက်မပိုသောထောင်ဒဏ်ဖြစ်စီ75သိန်းထက်မပိုသောငွေဒဏ်ဖြစ်စီပြစ်ဒဏ်2ရက်လုံးဖြစ်စီချမှတ်ခံရနိုင်တယ်လို့ကြားထန်ထားပါတယ်အခုလိုတွေ့ဆုံမေးမြန်းမှုကိုမြန်မာပြည်ကသတင်းတောက်ယူနေစုက SBS Radio ကိုပြပို့ထားတာပါကျေးဇူးတင်ပါတယ်ရှင
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်